ဒီကနေ့ကဘာပေါ်ကနိုင်ငံတွေဟာကိုဗစ်လွန်ကာလမှာပြန်လည်ရုန်းချနိုင်ဖို့သူထက်ကအပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ကိုဗစ်လွန်ကာလမှာနိုင်ငံတွေအကြားဆင်းရဲချမ်းသာကွာမှုဟာပိုကြီးသွားနိုင်တယ်လို့ကုလသမဂ္ဂလို့အဖွဲ့ကြီးကလည်းသတိပေးပြောကြားထားပါတယ်။အခုအခါမှာကိုဗစ်ကာကွယ်ဆေးတွေအရှိန်မြှင့်ထိုးပေးနေပြီးနှင်းနဲ့ချီအောင်ရပ်တန့်နေခဲ့တဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့ကြိုးပမ်းနေကြပြီဖြစ်ပါတယ်။နိုင်ငံတွေတင်မကကုမ္ပဏီတွေဈာထဲမှာလည်းအပြိုင်အဆိုင်ပြင်ဆင်နေကြပါတယ်။အစင်သင်းမဖြစ်သူနောက်ကျကြံသူတွေဟာအကြက်အသေးပေါင်းစုံနဲ့ငင်ဆိုင်ရနိုင်ပါတယ်။အခုလိုချိန်မှာအဓိကဘလို့အခက်အခဲတွေရှိပါသလဲ။ကဘာပေါ်ကစားတောက်ကုန်ထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီကြီးတွေတဲကတခုဖြစ်တဲ့အမေရိကန်နိုင်ငံကတိုက်ဆင်ကုမ္ပဏီရဲ့ဌာနကွဲတစ်ခုမှာအလုပ်သမားအရင်အမြင့်မန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့ကိုမိုးသီးစွန်ကိုမေးကြည့်ခဲ့ပါတယ်။တိုက်ဆင်လိုကုမ္ပဏီမှာကုန်ကျန်းတွေအဆင်သင့်ရှိပေမဲ့ထုတ်လုပ်မဲ့အလုပ်သမားမလုံလောက်တာဟာအဓိကပြဿနာဖြစ်နေတယ်လို့ကိုမိုးသီးစွန်ကရှင်းပြပါတယ်
။အခုကပြဿနာဒီဟာကြီးကိုထုတ်လုပ်ဖို့အလုပ်သမားပြဿနာအဓိကဖြစ်နေတယ်။တကဘာလုံးဖြစ်နေတာ 46%ကဘာလုံးကလုံးလာမှုကြောင့
်ကဘာလုံးကအလုတ်သမားဥယျာဉ်ရဲ့46ရာခိုင်နှုန်းဟာကိုဗစ်ကြောင့်အလုတ်မလုံးနိုင်ကြဘူးလို့ဆိုပါတယ်။တိုက်ဆင်ကုမ္ပဏီဟာဌာနကွဲပေါင်း200ကျော်ရှိပြီးအလုတ်သမားသိမ်းနဲ့ချီရှိတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။2020-2021ခုကာလတွေမှာကိုဗစ်ကြောင့်အလုတ်သမားတွေရော့ကျသွားခဲ့တဲ့အတွက်ထုတ်လုပ်မှု30ရာခိုင်နှုန်းလောက်ရော့ကျသွားခဲ့ပါတယ်။အခုအခါသမရဘိုက်ဒင်အစိုးရကကာကွယ်ဆေးမထိုးမနေရဥပဒေပြဋ္ဌာန်းပြီးအလုတ်သမားတွေကိုအလုတ်ပြန်ဆင်းဖို့တွန်းအားပေးနေပါတယ်။ကာကွယ်ဆေးလက်ဝဲရှိတဲ့နိုင်ငံတွေထုတ်လုပ်နိုင်သူတွေဟာအလုတ်သမားတွေကိုကာကွယ်ဆေးတွေထုတ်ပေးပြီးအလုတ်တွေပြန်လည်လက်ပတ်နိုင်အောင်ကမ္ဘာလုံးကသူ့ချက်ငါအပြိုင်ဆိုင်လုပ်နေကြပြီလို့ကိုမိုးသီးစုံကရှင်းပြပါတယ်
။အကုန်လုံးဘိုက်ဒင်သူကမထိုးမနေရဥပဒေပြဋ္ဌာန်းပြီးထိုးတယ်အဲ့ဒီဟာဘာဖြစ်လို့လဲဆိုတော့ဒီစိတ်မဲ့ဖြစ်နေတာရဲ့ယောဂအကပ်ပြီးရဲ့ဒီအငတ်ပြတ်တနာကြီးကြော်လွားဖို့လုပ်နေကြတာအမေရိကန်တို့ရုရှားတို့ဟာလားနောက်တော့တရုတ်တို့ယူရိုပ်တို့ကဒီကိုဗစ်အလွန်ကာလမှာငါတို့တော့နောက်ကျကြံခဲ့လို့မဖြစ်ဘူးဆိုတဲ့အနေအထားနဲ့ကမ္ဘာလုံးကကိုယ့်အကျိုးစီးပွားကိုအရင်ခြေတန်းတင်လာခဲ့တာကိုကျွန်တော်တွေ့နေရတယ
်ကိုဗစ်လွန်ကာလစီးပွားရေးပြန်လည်နလန်ထလာအောင်လှုပ်ဆောင်တဲ့နေရာမှာဇေကွက်စီးပွားရေးစနစ်ရဲ့အခြေခံလိုအပ်ချက်6ချက်ကိုခိုင်မာပြည့်မီအောင်ပြန်လည်ဖြည့်တင်းပြင်ဆင်ဖို့လိုပါတယ်လို့စီးပွားရေးသုတေသီတူဖြစ်တဲ့ဦးစိန်ထေးကပြောပါတယ
်တစ်ချက်ကဒီစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ commercial law regulation နဲ့ပတ်သက်တာရှိရမယ်အဲ့ဒါတွေနဲ့ပတ်သက်လို့ရေးယူဆောင်ရွက်ပေးမယ်မြန်တရားတွေကောင်းရမယ်နံပါတ်2ချက်ကတော့လွတ်လပ်တဲ့ဗဟိုဘဏ်နဲ့ကုသရောင်းဝယ်ဘဏ်တွေကိုပေါင်းစပ်နိုင်ရမယ်နံပါတ်3ချက်က infrastructure လို့ခေါ်တာပေါ့နော်။ Tier 6တို့ပို့ဆောင်ဆက်သွယ်ရေးတို့လမ်းပန်းတို့နံပါတ်4ချက်က extra economic value လို့ခေါ်ပါတယ်နော်။အဲ့ဒါတော့ဘာလဲဆိုလို့ရှိရင် public policy နဲ့နော်ခုန safety တို့ law and order တို့နော်တဘာဘာပတ်ဝန်းကျင်တို့တရားစာတို့ပညာရေးကျန်းမာရေးသုတေသနစသည်ပေါ့ဒါတွေအားလုံးအတွက်နိုင်ငံတိုင်းဟာ extra value တွေရှိထားဖို့လိုတယ်။နံပါတ်5ချက်ကတော့အပြည့်အစုံနဲ့ပတ်သက်တဲ့ကုန်သွယ်ရေးတွေ၊ဘာနာရေးတွေ၊ရင်းနှီးမြှုပ်နှံမှုတွေပေါင်းဆက်ပြီးတော့ကျွန်တော်တို့ကလုံနိုင်တဲ့အနေထားမျိုးတွေရှိနေရမယ်။နောက်ဆုံးအချက်ကတော့ long term perspective လို့ခေါ်တဲ့အချက်။မဟာဗျူဟာတွေ၊မူဝါဒတွေ၊အစီအစဉ်တွေအဲ့ဒီအချက်တွေဟာပြင်ဆင်မှုပြည့်စုံတဲ့နိုင်ငံတွေပါတိုးတက်မှုကိုအရှိရပါမယ်
။ဖွံ့ဖြိုးပြီးနိုင်ငံတွေမှာဒီအချက်6ချက်ဟာရှိပြီးဖြစ်ပါတယ်။ဒါကြောင့်တရုတ်၊ကိုရီးယား၊ဂျပန်လိုနိုင်ငံတွေအပါအဝင်ဆက်မှုဖွံ့ဖြိုးပြီးနိုင်ငံတွေဟာကိုဗစ်လွန်ကာလမှာဆက်လက်တိုးတက်သွားကြမှာဖြစ်ပြီးကျန်ဖွံ့ဖြိုးဆဲနိုင်ငံတွေကနောက်ကျကျန်နေအောင်မှာပါလို့ဦးစိန်ထေးကပြောပါတယ်။နောက်တစ်ခုကဒီလိုပါဦးမြန်မာနိုင်ငံရှိတဲ့အရှေ့တောင်အရှေ့ဒေသတွင်းမှာဆိုလို့ရှိရင်ဗီယက်နမ်တို့ပါလို့ဆိုရင်မြန်မြန်ဆန်ဆန်ပြန်ဖွင့်နေပြီးဟလာထိုင်းဆိုလည်းပြန်ဖွင့်နေခီးသွားလုပ်ငန်းတွေပြန်ဖွင့်နေဆက်ယုံတွေပြန်ဖွင့်နိုင်မှုကြိုးစားရဲဆိုတော့ဒီသူတို့ကုန်ထုတ်လုပ်ငန်းကိုပြိုကျမသွားခင်ပေါ်တော့အများအဆန်ပြန်ပြီးတော့ဆက်နိုင်အောင်ကြိုးစားနေရတာမျိုးတွေတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံလိုနိုင်ငံချရင်တော့ဘယ်လိုဖြစ်မလဲဒီလိုပြန်လဲပြင်ဆင်ဖို့ကနော်မြန်မာနိုင်ငံရဲ့တည်ငြိမ်မှုတွေလည်းလိုအပ်မလားပေါ့နော်ခုနဆရာပြောတဲ့စီးပွားရေးအခြေခံအဆောက်အအုံတွေလိုမလားမြန်မာနိုင်ငံဆိုရင်ဘယ်လိုဖြစ်မလဲ
စစ်တပ်ကအာဏာသိမ်းနေအာဏာသိမ်းတဲ့အတွက်ကြောင့်နိုင်ငံရေးကနော်မတည်မငြိမ်တဲ့အပြင်ဆိုးရတဲ့အနေထားရောက်တဲ့အခါမြန်မာနိုင်ငံတော့အလွန်အမင်းထူးခြားတဲ့အခြေအနေဖြစ်တယ် တချက်နိုင်ငံရေးစီးပွားရေးမှာလည်းမြန်မာနိုင်ငံကပြီးခဲ့တဲ့ငါးနှစ်ကာလလောက်ကအသွင်ကူးကြောင်းရေးကာလကိုသွားတော့ဖွံ့ဖြိုးတိုးတက်မှုအရှိန်ကိုရဖို့အတွက်အောက်ကနောက်ကလိုက်တော့လိုက်တော့မှနိုင်ငံရေးရနော်မတည်ငြိမ်တဲ့အာဏာသိမ်းတဲ့အတွက်ကြောင့်မတိုင်းပြည်စီးပွားရေးဟာအတော်အလွန်မတန်ဆိုးဝါးတဲ့အခြေအနေရှိနေတယ်။ဗျာဘလောက်တောင်ဖြစ်လဲဆိုရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှု GDP ဟာတဲ့ဘောဘဲကပြောထားတာ -80.4% ကျမယ်ဆိုတော့ဆရာစဉ်းစားကြည့်ပြီးတော့ဗမာပြည်ရဲ့အခြေအနေကတော့အခြေအနေအဆိုးဆုံးဖြစ်မှာပါ
။ဦးစိန်ထေပြောဆိုသွားတာပါ။မြန်မာပြည်နဲ့ပတ်သက်လို့ကိုမိုးသီးစွန်ကိုတစ်လှည့်မေးကြည့်ခဲ့ပါတယ်
။အခုအားလုံးကကုမ္ပဏီတွေပဲဖြစ်ဖြစ်နိုင်ငံတွေပဲဖြစ်ဖြစ်ကိုဗစ်အလုံးကိုအလားယုံထနိုင်အောင်သူထက်ငါဥအောင်လုံနိုင်တဲ့အနေအထားမျိုးတွေပြင်ဆင်နေကြပါတယ်။ဒီမြန်မာနိုင်ငံမှာတော့ကိုဗစ်တင်မကဘူးအာဏာသိမ်းထားတာလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အခြေအနေရောဘယ်လိုဖြစ်သွားနိုင်မှာလဲ
။မြန်မာနိုင်ငံကတော့အဆိုးဆုံးအခြေအနေကိုခုရောက်နေပြီပဲလေ။ကျွန်တော်တို့ကအဲ့လားစစ်ကောဟာလားကတ်ရောဟာကြီးရောအငတ်ပြဿနာလူသုံးသန်းလောက်ငတ်မဲ့အနေအထားရှိတယ်။အခုဆိုရင်တက်စီဈေးတွေကလည်းပြတ်တယ်။အလုံးလက်မဲ့ပြဿနာကြီးကလည်းအကြီးကျယ်ပြတ်သွားတယ်။ကျွန်တော်တို့မြန်မာပြည်ရဲ့ inflation ကဆိုတော့ဒုံးဆိုတောင်တက်သွားတယ်။အဲ့တော့ဒီကဘာမှပြည့် supply တွေကဘာမှမရှိဘူး supply တွေကအကုန်လုံးကရပ်သွားမယ်။ငွေကြေးပေါက်ပွားမှုတွေကလည်းရှိနေတယ်ဆိုတော့ဗမာပြည်ကတော့သိပ်လွယ်မဲ့အနေအထားမှာမရှိတော့ဘူး။အဲ့တော့အကောင်းဆုံးဖက်ပေါက်ကတော့ကျွန်တော်တို့ peaceful solution ကိုရှာကြဖို့ပဲဖြစ်တယ်။အဓိကအားဖြင့်ဟလာဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့နိုင်ငံရေးကတွေ့ဆုံဆွေးနွေးဖို့ပဲ။ကျွန်တော်တို့ဗမာပြည်ကကြုံရမယ့်ပြဿနာကတော့ total disaster total war ဖြစ်မယ် total fail state သွားမယ်။ဒီပုံတိုင်းဆက်သွားနေ
။ဒီအတိုင်းဆက်သွားနေရင်တော့လုံးဝကြာဆုံးပျက်စီးသွားတဲ့နိုင်ငံဖြစ်သွားနိုင်တယ်လို့ကိုမိုးသီးစုံကပြောဆိုခဲ့ပါတယ်ခင်ဗျာ